စစ်ခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့စနေနေ့ညနေမွန်လွဲ3နာရီကျော်မှာမြန်မာနိုင်ငံရန်ကုန်လေးစိတ်ကိုရောက်ရှိလာခဲ့ပါပြီ။မစ္စတာအာနန်ဟာစက်တင်ဘာလ9ရက်နေ့မှာအမျိုးသားပြန်လည်တင်မြှင့်ရင်းနဲ့ငင်းချမ်းရင်းဗဟိုဌာန NRPC မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ပူရဲတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲမစ္စတာအာနန်ကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကြေညာမှလည်းဖြစ်ပါတယ်။သူကရခိုင်ပြည်နယ်စစ်တွေမြို့ကိုစက်တင်ဘာလ6ရက်နေ့ခုနှစ်ယောက်မှာတွားဖို့ရှိပါတယ်။သူရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းရခိုင်ပြည်နယ်အတွင်းကတက်ဆိုင်ရာအဖွဲ့အစည်းတွေလူပုတ်ကိုယ်တွေနဲ့တွေ့ဆုံပြီးတော့ကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့လည်းစီစဉ်ထားပါတယ်ရှင်။